ဟာရီကိန်းအာမဟာအမေရိကန်ပြည်ထောင်စုအတွင်းလူဦးရေထူထပ်တဲ့ဖလော်ရီဒါပြည်နယ်ကိုတင်းတင်းကြပ်ကြပ်နဲ့အစောပိုင်းကဝင်ရောက်တိုက်ခတ်တာမှာပြည်နယ်အနောက်ဖက်ပိုင်းမက္ကဆီကိုပင်လယ်ကွေ့ဒေသကိုဦးတည်ပြီးပြင်းထန်တဲ့လေတိုက်နှုန်းနဲ့ဝင်ရောက်တိုက်ခတ်ခဲ့သလိုမိုးတွေလည်းတဲထန်စွာရွာသွန်းခဲ့ပါတယ်။မွန်နိုင်ဟာပြည်နယ်အောက်ပိုင်းကီးဝက်စ်နဲ့မိုင်ယာမီမြို့တို့အပါအဝင်အတ္တလန်တိတ်သမုဒ္ဒရာကမ်းခြေတစ်လျှောက်တို့မှာဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်ကုန်းတွင်းပိုင်းကိုရွေ့ရှားသွားခဲ့ပါတယ်။မူလကအပြင်းဆုံးအဆင့်5ရှိခဲ့တဲ့ဟာရီကိန်းအာမဟာအခုချိန်မှာတော့ပြင်းအား2အထိကိုရော့ကျသွားပြီဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ကမ်းရိုးတောတစ်လျှောက်မှာမုန်တိုင်းတန်ကြောင့်ရေကြီးရေရှာမှုတွေကြီးမားစွာဖြစ်ပေါ်နိုင်ကြောင်းအရေးပေါ်ကယ်ဆယ်ရေးအရာရှိတွေကအချိန်ချင်းသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။အခုလိုအင်အားပြင်းထန်တဲ့မုန်တိုင်းတန်ကိုရာစုနှစ်တစ်ခုအတွင်းမကြုံရသေးတဲ့ဖလော်ရီဒါပြည်နယ်အနောက်ဘက်ကမ်းရိုးတောဒေသတစ်လျှောက်မှာဖျက်ဆီးဆုံးရှုံးမှုဟာအမေရိကန်ဒေါ်လာဘီလီယံပေါင်းများစွာရှိနေပါတယ်။ဒီတော့တွင်တင်းငနေနဲ့အစောပိုင်းကဖလော်ရီဒါပြည်နယ်ဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းအာမာဟာပျက်စီးဆုံးရှုံးမှုတွေကြီးမားစွာဖြစ်ပေါ်စေနိုင်တာကြောင့်အမေရိကန်ပြည်ထောင်စုအတွင်းလူဦးရေတက်တရအများဆုံးပြည်နယ်အတွင်းကအကြီးမားဆုံးပျက်စီးဆုံးရှုံးမှုဖြစ်ပေါ်ခဲ့တဲ့နေရာတွေကိုအများဆုံးအကူအညီပေးနိုင်ရေးဦးစားပေးလှုပ်ဆောင်ကြဖို့သမ္မတဒေါ်နယ်ထရမ့်ကဘဟုအစိုးရအရာရှိတွေကိုတင်းငနေနဲ့ကညွှန်ကြားလိုက်ပါတယ်။